သာသနာတော်နှစ်2554ခုနှစ်ကောဇာတက္ကရာ1382ခုနှစ်မေယောလပိယော2010ခုနှစ်ဇွန်လရန်ကုန်နှင့်စံယောင်မြို့နယ်အောင်ချမ်းသာရပ်ွက်တိရိမင်္ဂလာလံကံမြင့်ကျောင်း၌ဓမ္မယုံတွင်ဆင်းခြင်းမှပြုလုပ်အပ်သည့်ယာဝိယဓမ္မသဘင်အခန္ဓာဝယ်စံကြောင်းမျိုးနဲ့ရွှေလောင်းလန်းအမှတ်60နှစ်ဖက်သောမိဘများအမှုထား၍ဥထုံးလင်းတော်တွင်နေစံသာသမီမိသားစုတို့၏အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောသဘောဝတရားကိုအစူလိုက်လေ့လာခြင်းအပိုင်းရှိတရားဒေသနာတော်ဒီနေ့ညဓမ္မသရင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖျားဤမဟာကရုဏာကုံကိုအာယုံပြုပါတိကျူးဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတကထာဝေယုစုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပဂေါတိဟိမိယပမေယံကာလံကရုဏတော်တိတုကရာတိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတ္တယောနာထောဝိနိယမြာစွာတတ္တဝါဤချမ်းသာစိပါလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပကောတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေအတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလံလေးအသင်ချေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားအလုံးကအတိတုကရဏိဥစ္စာသက်ချလက်အင်္ဂါမေတ္တာကြည်မာသမိတာနှင့်တထာဇနိဆွန်ခြင်းကြီးဟုကျက်သီထဝယ်ငါးသွဲအစုအလုံးခဲ့ရင်တော်မူရောကိုကရွန်တော်ဘုရားဖြစ်ရန်ဤတန်ကြိုးကုတ်အာထုတော်မူရသည်ဖြစ်ပြီးခေရလက်ချင်းမျက်လုံးအသက်ဆုံးလျက်နှလုံးစေဝံကိုရောဤပင်မခြင်းတို့ကတော်ဘဝတဏ္ဏချိန်ဖန်များစွာရောက်တော်မူခဲ့ရရှာလေပြီးမဟာကရုဏိကတ္တတဝါများယဝေသကေသုတနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောသန္တနာသဝိနည်းများစွာတတဝါဤချမ်းသာစီပါလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမှန်ကိုလျော့၍ကရောယုကျူရှိခိုးခြင်းသည်အတုဘဝတုစင်စစ်ပတ်သွေးဖြစ်ပါစေသတည
်သာသာသာသာသဘာဝတရားကိုအစုလိုက်လေ့လာတာဒီကနေ့ဣန္ဒရိယဆိုတဲ့ကောင်းစီအောင်မှာသဘာဝတရားတွေစုလိုက်လေ့လာကြည့်။ဘုရားမြတ်စွာရဲ့သေသနာတော်တွေထဲမှာဣန္ဒရိယဆိုတဲ့အမည်နာမနဲ့ဟောထားတာ။ဣန္ဒရိ၅မျိုးဟောတာရှိတယ်၊ဣန္ဒရိ၆မျိုးဟောတာရှိတယ်၊ဣန္ဒရိ22မျိုးဟောတာရှိတယ်။အလုံးချုပ်ပြီးငုံပြီးတာတော့ဣန္ဒရိ22မျိုးတဲ့။ဣန္ဒြိယဆိုတဲ့သက္ကလောကိုမြန်မာတွေကဣန္ဒြေလို့ပြောလိုက်တဲ့အတိုင်းပဲဣန္ဒြေပေါင်း22မျိုးအဲဒီ22မျိုးထဲမှာစိတ်လည်းပါတယ်စိတ္တလည်းပါတယ်ယုတ်လည်းပါတယ်ဒီဣန္ဒြေ22မျိုးကိုလေ့လာလိုက်မယ်ဆိုလို့ရှိရင်တော့ဒီတကသုံးပုံမှာဟောထားတဲ့ဣန္ဒြေတွေအားလုံးချုပ်ပြီးငုံပြီးတော့အများဆုံးက25မျိုးပဲဣန္ဒြိယဆိုတဲ့အမည်နာမနဲ့ဟောထားတဲ့တရားတွေအဘိဓမ္မာခုနှစ်ကျမ်းမှာအပါဝင်ဖြစ်တဲ့ယမိုက်ကျမ်းမှာယမိုက်ဆိုယမကအ ယမကဆိုတာအမေးနဲ့အရှိသဏ္ဍိဌာနဲ့သတရားအစုံလိုက်အစုံလိုက်အနုလောမပတိလောမတစ်စုံစီတစ်စုံစီသွားလို့ယမကအစုံဆိုတဲ့အသေးပဲနဲ့ယမကဈာန်ပေါင်း၁၁ဈာန်ရှိတဲ့အဲ့မဲ့ဣန္ဒရိယယမကလို့ဆက်ပါအဲ့ဒီဣန္ဒရိယယမကမှာလည်းပဲဟောဒီဣန္ဒရီ၂၂ပါးနဲ့ပတ်သက်ပြီးတော့လေးလာသုံးသပ်ထားတာပဲအဲ့တော့ဒီဣန္ဒရီ၂၂ပါးဆိုတာဟာအချားမှာရှိတာမဟုတ်ဘူးဘုန်းကြီးတို့တွေရဲ့တဏ္ဍာမှာရှိနေတဲ့ဟာတွေပြောတာအမိပေးထားတာလောကလူတွေနဲ့အရင်ကြီးတဲ့အမိနာမတွေဖြစ်လို့အမိနာမကစိတ်နေတော့လေသဘာဝတရားကကိုယ်တဏ္ဍာမှာရှိနေတာအဲ့တော့ဒီလိုအမိနာမလေးတွေပေးထားတာတော့သူ့အကြောင်းလေးတွေနဲ့သူရှိတယ်အဲ့တော့ဣန္ဒြိယလို့ဘာလို့နာမည်ပေးလဲလို့ဆိုဣန္ဒြိယဆိုတဲ့ကလောရဲ့အတိတ်တွေကအိမ်ဆိုးခြင်းချုပ်ကန်ထားခြင်းလို့ဆိုတယ်ဆိုးရခြင်းဒီစကလုံးလေးကတိတိဆိုတဲ့ဂရုကနေလာတိတိပရမိတ်တရလုံးလုံးကဲကဲချုပ်ကန်ထားနိုင်ခြင်းဆိုးရခြင်းအိမ်ဆိုးခြင်းဆိုတဲ့အဓိပ္ပာယ်နဲ့ဣန္ဒရိယလို့ဆိုတာအဲ့ဒါကိုမြန်မာလူမပြန်မနဲ့ဣန္ဒရေလို့ဆိုတာဣန္ဒရေဆိုတာဆိုင်ရဆိုင်ရကိစ္စမှာချုပ်ကန်ထားနိုင်တဲ့စွမ်းအားရှိတဲ့သဘာဝတရားဆိုပြီးလို့ပါတယ်။အဲ့တော့ဘုန်းကြီးတို့သံဃာမှာဒီလိုချုပ်ကန်ထားနိုင်တဲ့စွမ်းအားရှိတဲ့သဘာဝတရားတွေဘယ်နှမျိုးရှိသလဲ။ကိုယ်သံဃာမှာရှိနိုင်တာလေးလား။တတဝရိုင်းတတဝရိုင်းမှာဒီဣန္ဒြိယဆိုတဲ့သဘာဝတရားတွေဟာဆိုင်ရဆိုင်ရကိစ္စတွေမှာချုပ်ကန်ချုပ်ကန်တယ်ဆိုတာလူကိုချုပ်ကန်တာမဟုတ်ဘူးเนาะဆိုင်ရဆိုင်ရကိစ္စလေးတွေသဘာဝတရားတွေပါဆောင်ရွက်ဖွယ်ဆိုင်ရကိစ္စလေးတွေရှိတယ်အဲဒီဆိုင်ရကိစ္စလေးတွေကိုချုပ်ကန်တာဣန္ဒြိယချုပ်ကန်တယ်ဆိုတာသူ့ပေါ်မှာဘူတည်ရတဲ့အခြေအနေအားလုံးဆိုတော့ပင်လယ်ထဲသွားရင်ဘာ condition weather conditions ဓာတိဝိရုကချုပ်ကန်ထားတယ်ဆိုတာရာဇဂုရုရဲ့အခြေအနေမူတည်တယ်လို့ပဲဒီသဘာဝတရားတွေရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဉာဏ်တွေကဖြစ်ကြတာ။ဒါကြောင့်မလို့သူတို့ကချုပ်ကန်ထားတယ်၊ promote ထားတယ်၊ကြီးစုထားတယ်ဆိုတဲ့အတိတ်နဲ့ဣန္ဒြိယလို့သူတို့သုံးတယ်။အဲ့တော့သတိသတ္တဝါတွေတိုင်းမှာရနိုင်တဲ့ဣန္ဒြိယဒီရုပ်တရားနဲ့ပတ်သက်လာပြီးတော့ရှင်းဥစွာမြတ်စွာဘုရားကသတ္တဝါဆိုတဲ့သတိသတ္တဝါတွေကိုလေ့လာကြည့်လိုက်တဲ့ဆိုင်ရဆိုင်ရကိစ္စတွေကချုပ်ကန်ထားနိုင်တဲ့သဘာဝတရားလေးတွေရှင်းစွာယုတ်တရားတွေကနေပေါ်ပြတယ်အားလုံးသိကြတဲ့အတိုင်းနာမည်လေးတွေကစက်ခုံတရေသောတိတရေခာနေတရေဇီဝိတရေကာယေတရေပြီးတဲ့အခါကျတော့အိဋ္ဌိတရေပုရိသိတရေဇီဝိတရေလို့အဲယုတ်ပိုင်းဆိုင်ရနဲ့ပတ်သက်ပြီးတော့ဒီဣန္ဒြေရှင်မျိုးဖြူပိုင်းဆိုင်ရာနဲ့ပတ်သက်ပြီးပြောလိုက်တယ်။တတဝါဆိုတာအဲ့ဒါလေးရှိတယ်ပေါ့။ဒီကြောင့်လို့မဟုတ်ဘူးတတဝါတွေမှာဒီမဲ့ဗိဓာအာယုန်တွေနဲ့ဆက်သွယ်ဖို့ရတဲ့အော်ဂန်တွေဆိုတာဖြစ်တယ်။ဆိုပါစို့စက်ခုံတရေဆိုတာစက်ခုဆိုတာဘုန်းကြီးတို့လူတိုင်းလူတိုင်းမှာရှိတဲ့ဉာဏ်စီအကြည်ဓာတ်ကလေးကိုပြောဉာဏ်စီအကြည်ဓာတ်ဆိုတာပြင်ဘက်ကရင်းစရာအာယုန်တွေလာပြီးတော့ထင်ဟနိုင်တဲ့အရာမျက်လုံးကြီးတစ်လုံးလုံးကိုမပြောလို့သို့တော့မျက်လုံးကြီးမပါဘဲနဲ့လည်းအဲ့ဒါတွေကသိနိုင်တာမဟုတ်တာကိုဆိုပါစို့ခြေတောက်ချင်တယ်ဆိုရင်ခြေထည့်ပြီးတော့ဖတ်ပါပေးရတယ်လေခြေကြီးပေးလို့မှမရပါနဲ့အဲ့တော့သက္ကုပ္ပတာရအကြောင်းကိုပြောခြင်းနဲ့ဆိုရင်မျက်လုံးကြီးရောပါနေမှာပဲမြဲတယ်သို့တော့အဲ့ဒီမျက်လုံးကြီးဆိုရင်အိုင်ဘော်ကြီးတစ်ခုလုံးကိုတော့ပြောလို့တော့မဟုတ်ဘူးဒီနေရာမှာပြောလို့ရင်ကတော့ပြင်ဘက်ကမြင်စရာအာယုန်လေးတွေလာပြီးတော့ထင်ဟတ်တဲ့တငယ်ရုပ်ပေါ်တဲ့အလဲဘုံမှာရှိတဲ့မျက်နဲ့ဝန်းအလဲဘုံမှာရှိတဲ့အဲမှာအချိတက်ကလေးပါအဲ့ဒီအ ကြည်ဓာတ်လေးကိုသက္ကုပ္ပတာရလို့ခေါ်တယ်။အဲဒီသက္ကုပ္ပတာရလေးကိုပဲသက္ကုပ္ပရိလို့ပြောတယ်။ဘာဖြစ်လို့သူ့ကိုအိန္ဒြိယတော့သူ့ကဘယ်သူ့ကိုချုပ်ကိုင်တာတော့ဆိုတော့ဉာဏ်သိတဲ့ပတ်သက်လာတာတွေအားလုံးကိုသူ့ချုပ်ကိုင်။ဟုတ်တယ်ပေါ့။မျက်စိကပုံဝါးဝါးဖြစ်နေလို့ရှိရင်ဉာဏ်သိစိတ်ကလည်းပဲထိရှားတယ်။သူကချုပ်ကိုင်တယ်။ဆိုတော့သူဘုရားတို့တွေကိုမျက်နှာကိုမှန်ကြည့်ပဲ။အဲ့ဒါကြောင့်လည်းသူတို့အကြောင်းကြောင့်ပုံဝါနေပဲဆိုရင် yes ကိုယ့်ရဲ့ရုပ်ပေါ်မှာထိတိချာချာမတွေ့ဘူးအဲ့တော့မှန်ကဒါချုပ်ကင်ထားတာပဲသင်္နေလွန်းလည်းမဖြစ်အောင်မှန်ပြင်ကနေပြီးတော့ချုပ်ကင်ထားတယ်လို့ဒီလိုတိတ်ပဲရတယ်ကြီးကြီးလင်းလင်းဖြစ်ဖို့ရလည်းပဲမှန်ပြင်ကချုပ်ကင်ထားတယ်မကြီးမလင်းဖြစ်နေဖို့ရလည်းပဲမှန်ပြင်ပေါ်မှာပူတည်တာပဲအဲ့ဒါမျိုးကိုအိန္ဒြိယလို့ခေါ်တာချုပ်ကင်ထားကြည့်ရစီမုံတဲ့ပုံကိုဆိုလို့ရှိရင်ဉာဏ်သိစိတ်နဲ့ပတ်သက်တာတွေအားလုံးကိုဉာဏ်သိစိတ်ဆိုင်ရာ mental process အားလုံးကိုချုပ်ကယ်နိုင်တယ်သူ့ပေါ်မှာပူတည်ရတယ်ဉာဏ်သိစိတ်ကပတာရယုံအာကောင်းလေးလေးဉာဏ်သိစိတ်ကပြတ်သားလေးလေးစိတ်ကပတာရယုံကအာမကောင်းလို့ဆိုရင်ဉာဏ်သိစိတ်ကမပြတ်သားဘူးပုံဝါးဝါးမြင်ရတဲ့အတွက်ကြတော့ဘာလို့ဆိုတာမတဲကွယ်ဘူးခေါ်တာအဲ့ဒီလိုမတဲမပွဲဖြစ်ပြီးတော့ဒီလိုဖြစ်နေရတဲ့အခြေအနေတရားကိုဘယ်သူကဖန်တီးနေတာတော့လို့ဆိုဒီဆက်ကူလာရလေးကဖန်တီးရတယ်။ဆက်ကူလာရလေးအတက် condition လေးတစ်ခုပဲပေါ့။သူ့အခြေအနေပေါ်မှာဘူတည်ပြီးတော့မြင့်သိစိတ်ဆိုတာမျိုးတွေကဖြစ်ပေါ်ရတာဖြစ်သောကြောင့်မြင့်သိစိတ်စသည်တို့ရဲ့ပြင်ဖို့ကိစ္စသူကချုပ်ကန်ထားတယ်တခြားကိစ္စမှာထုတ်ကြတာမဟုတ်ဘူးမြင်မှုကိစ္စမှာထုတ်တယ်အဲ့ဒီစက္ကုအကြည်လေးဟာကြားမှုကိစ္စမှာညာသူလည်းမဆိုင်သူမထုတ်ဘူးဓာတ်မှုကိစ္စလည်းမှုကိစ္စထိမှုကိစ္စကျန်တဲ့သိမှုကိစ္စဓာတ်ရင်းနဲ့ပတ်သက်လိုက်သူထုတ်ကြတယ်ဆိုတာရှိသူထုတ်ကြတာကမြင်ခြင်းကိစ္စတစ်ခုသွားထုတ်ကြတာအဲ့ဒါကိုဆိုတော့နော်အဲ့ဒါအမှန်တန်ရိုးတဲ့သဘာဝတရားတစ်ခုကိုမြတ်စွာဘုရားပြောနေတာပဲ။မြတ်စွာဘုရားဟောတာတကယ်သဘာဝတရားလေးပေါ့။ဟောဒီဉာဏ်သိစိတ်ကလေးကအဲ့ဒီစိတ်ကုပ္ပတာရလို့ဆိုရဲမျက်စိအချီလေးပေါ်မှာပီတီပြီးတော့မှဒီမျက်သိစိတ်ကလေးတွေပေါ်လာတာဖြစ်တော့ကြောင်းဒီမျက်သိစိတ်ကလေးဟာ independent မဟုတ်ဘူး dependent ။ရဲ့စိတ်ကုပ္ပတာရရုပ်ကလေးကိုအပြည့်ပြုတ်နေရတယ်သူကောင်းရင်ကောင်းတယ်သူမကောင်းရင်မကောင်းဘူးဆိုတဲ့အခြေအနေမျိုးတွေဖြစ်နေတယ်။အဲ့ဒါကိုပြောတာအိန္ဒြိယချုပ်ကင်ထားတာ။သူ့ရဲ့ချုပ်ကင်ပုံကမလွတ်ဘူးလို့ပြောတယ်เนาะ။မှန်ပါဗျာ။ဒါပါနားလည်ရတော့ဆိုရင်ဘောဝါတရားတွေကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့နေတယ်ဆိုတဲ့အဓိပ္ပာယ်ပြောတာเนาะ။ဆက်ဆက်လေးပစ္စည်းတွေမှလည်းပဲအိန္ဒြိယပစ္စည်းရောဆိုတာပါတယ်ဒါပဲဣတရိယပစ္စယောဆိုတာဒီသက္ကုအခြေလေးကနေပြီးသက္ကုဝိညာဉ်စိတ်စတဲ့စိတ်ပိုင်းဆိုင်ရာတွေသူနဲ့ဆက်တွေ့ရတဲ့ကိစ္စအကြောင်းအနေနဲ့ဖန်တီးပေးထားတယ်ကျူးပြုထားတယ်ကျေးဇူးပေးတာလုပ်ထားတယ်အဲ့လိုဆိုတယ်အဲ့တော့ဒါနားလည်လို့ရှိရင်တဘာဝတရားတွေကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာပါလားဒီလိုသိရအဲ့တော့သက္ကုပ္ပတာရလေးကသိရုံပဲမလို့ဆရာရှိတာဘာမှလို့ပြန်တယ်။ရုပ်တရားဆိုတာပယ်ရမှာမဟုတ်ဘူး။သို့တော့ကိုလိုရမယ့်အလုပ်ကလေးတစ်ခုလို့ရှိတယ်။ဒီသက္ကုပ္ပတာရလေးရဲ့သဘာဝကိုကြည့်ပြီးဒီသက္ကုပ္ပတာရလေးဟာကိုမြင်ရမယ့်မြင်ကအေတံမမသာမဟုတ်ဘူး။သူ့သူ့သဘာဝတိုင်းသူဖြစ်တဲ့ဟာဒီသောဟမသမိကလည်းမဟုတ်ဘူး။နမိသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးလို့အကနေ့အဲ့လိုမဟုတ်လို့ရှိရင်ငါမျက်စိဆိုတဲ့အတွေးနဲ့ထွက်တာမှုဆိုတဲ့တဏှာတွေဟာမျက်စိပေါ်မှာရောက်လာတယ်ဟုတ်လားအဲ့ဒါလို့ရောက်လာတာကပြဿနာမျက်စိရှိတာကပြဿနာမဟုတ်ဘူးမျက်စိပေါ်မှာကအာတွေ့လိုက်တာလည်းတည်းနဲ့ဘာလို့ဆက်လာလို့ဆိုငါမျက်စိကလာတယ်ငါမျက်စိသူ့မျက်စိကမလာဘူးအဲ့ဒါမလာတာအောင်ကြိုးစားလာတာကိုအမိမွေးတဲ့အကြောင်းတွေမကဘူးတခြားအကြောင်းချဲတာနော်ရတောင်ဝေးကျဲနေစိုက်တာတရားစိုးတာမျိုးစုံတွေလုံးလာ ဟောဒီလိုတွေဖြစ်လာတာပေါ့အဲ့ဒါဘာလို့လို့ဆိုငါဟာလို့ထင်လို့နေတာပေါ့အဲ့တော့ငါဟာလို့ထင်ပြီးတော့တွေ့တန်းနေတာကအဲ့ဒီအဒီတစ်ခုပဲပေါ့အဲ့ဒါကသက္ခုပတာရယုတ်ကလေးကိုဖယ်ရှားဖို့မဟုတ်ဘူးသက္ခုပတာရယုတ်ကလေးပေါ်မှာတွေ့တားနေတဲ့တဏှာကိုပဲဖယ်ရှားဖို့တဏှာကိုဖယ်ရှားတယ်လို့ပဲသက္ခုပတာရယုတ်လေးပေါ်မှာငါလို့ထင်နေတယ်ငါ့ရဲ့အတ္တလို့ထင်နေတယ်မှားရတဲ့ဝါမနာနဲ့မှားရတဲ့အမြင်တွေကိုလည်းဖယ်ရှားတယ်လို့ပြောတယ်ဆိုလိုတာကတဏှာမာနဒိဋ္ဌိကိုဖယ်ရှားတာဖယ်ရမှာကမျက်စိမဟုတ်ဘူးဖယ်ရမှာမျက်စိမဟုတ်ဘူးမျက်စိသွားဖယ်ရင်တော့ကန်းတော့မှာပေါ့သူကအသုံးကြတဲ့အခါကြတာပဲလေဖယ်ရမှာသူ့ဘောမှာတွေ့တာတဲ့တဏှာကိုဖယ်ရမှာမှားရတဲ့အမြင်ကိုဖယ်ရမှာအာလို့ထင်နေတဲ့မာမာနာကိုဖယ်ရမှာတဏှာမာနာဒိဋ္ဌိကိုဖယ်ရမှာဒါမို့မျက်စိပေါ်မှာလည်းတရားထုတ်ဘာလို့ကြဗုဒ္ဓတုံ့ပြန်ရသော်ဘုရားဟောတာလည်းရှိတယ်လေအော်နောက်တစ်ခုနတ္တမကသုံးပါဆိုရှင်းရှင်းလေးပဲမြတ်စွာဘုရားသက္ကုဝိကွေနတ္တမကတံပဇေထအေးဒီသက္ကုပတာရယုံလေးတွေဟာမင်းတို့ဟာမဟုတ်ဘူးလေငါတို့ထင်နေကြတာလူတိုင်းလူတိုင်းဟာငါမျက်လုံးလို့ဆိုပြီးတော့အထင်ရောက်နေကြတာပဲမြတ်စွာဘုရားဒီသက္ကုဝိကွေနတ္တမကရန်တို့သက္ကုပတာရဟာသင်တို့ရဲ့ပစ္စည်းမဟုတ်ဘူးလေသင်တို့ပိုင်ဆိုင်တဲ့အရာမဟုတ်ဘူးတံပဇေတအဲ့ဒီသက္ကုပတာရပေါ်မှာတွဲမနေတဲ့တွဲတာမှုတွေကိုစွန့်ပြစ်ပြလိုက်ကြလို့ခေါ်တာအဲ့ဒါကိုအဓိပ္ပာယ်နားမလည်လို့ရှိရင်တံပဇေတမျက်လုံးကြီးကိုဖယ်ပြလိုက်လို့ဒီလိုအဓိပ္ပာယ်ကိုသွားယူရင်တော့မှားရစိတ်ပြီနော်သက္ကုပတာရဆိုတဲ့မျက်လုံးကိုဖယ်ရှားခိုင်းတာမဟုတ်ဘူးသက္ကုပတာရဆိုတဲ့မျက်လုံးပေါ်မှာတွဲတာမှုတဏှာဒီကထိုင်ဖယ်ရှားခိုင်းတာတဏှာဖယ်ရှားမှာဖြစ်တယ်လို့ပဲမာနလည်းဖယ်ရှားမှာပဲမာယွဲ့နဲ့အမြင်ဒိဋ္ဌိကိုလည်းဖယ်ရှားမှာပဲအဲ့ဒါကိုနတ္တမကသုံးမှာမြတ်စွာဘုရားဟောထားတာသက္ကုဘိကဝိနတ္တမကတံပဇေထသက္ကုပတာရကသင်တို့ဥစ္စာမဟုတ်ဘူးတဲ့ဖယ်လိုက်ကြတဲ့ဖယ်ထားလိုက်ကြသူ့ကိုတွေ့တာမနေနဲ့ကိုယ့်ဟာလို့ထင်ပြီးတော့အထင်ရောက်နေကြတယ်ဖယ်ရှားလိုက်တွေ့တာမှုတွေဖယ်ရှားပြလိုက်အဲ့ဒါလို့ဖယ်ရှားရင်ဘာဖြစ်တယ်ဆိုတော့ဘုရားဆက်ပြောတယ်တံဝောပိဏဟိတယဒုက္ခယဝိတ္တိအဲ့ဒါလို့ဖယ်ရှားလိုက်နိုင်ပြီဆိုလို့ရှိရင်တော့ကောင်းကျိုးချမ်းသာရည်ရလာမှာဖြစ်မှာပါဟုတ်တယ်နော်ဟုတ်တယ်လေအဲ့ဒါလို့ဖယ်လိုက်လို့ရှိရင်ဉာဏ်စိတ်နဲ့ပတ်သက်ပြီးတွေ့တာမှုမရှိလို့ရှိရင်ဉာဏ်စိတ်ပေါ်မှာတွေ့တာမှုကင်းသွားတဲ့အတွက်ကြောင့်တွေ့တာမှုကင်းလာတဲ့အကြိမ်နဲ့သူ့ပေါ်မှာတောကဆာနဲ့ကင်းသွားတာအဲ့လိုပါမဟုတ်လို့ရှိရင်သောကဖြစ်နေမှာပဲ။မျက်စိကဒီတိုင်းနေနေမှာမဟုတ်ဘူး။ဘယ်ကတော့မျက်စိတွေကလက်ကြီးတွေထီအောင်ဒီလိုနေပါမဟုတ်ဘူး။တနည်းနည်းနဲ့သူကပြောင်းလဲပြီးတော့ဖြစ်စီသွားတယ်။အဲ့တော့ဖြစ်စီသွားရင်ဖြစ်ရလေခြင်းဆိုပြီးတော့လူတွေမှာသောကဖြစ်လာတယ်။အဲ့ဒါငါဟာလို့တွေ့ထားလို့သောကဖြစ်တာ။ငါဟာမဟုတ်ဘူးလို့သောသောကသိပြီးလို့ရှိမှာမဟုတ်ဘူး။အဲ့ဒီအိဗေမျိုးတွေကိုရှင်းရှင်းကြီးမြင်အောင်ကြည့်ဖို့ဆိုပြီးတော့မြတ်စွာဘုရားသက္ကုနဲ့ပတ်သက်ပြီးတရားရှင်တော်ကောင်းမြတ်ဒီနေရာပြောလို့ရင်ကတော့သက္ကုပတာရယုံလေးဟာယသိစိတ်တွေနဲ့ပတ်သက်တဲ့ယသိစိတ်ဆိုင်ရာအလုံးအတိတရားအလုံးကိုသူကချုပ်ကန်ထားနိုင်လို့သက္ကုပတာရယုံလေးကိုသက္ကုတရီလို့ခေါ်ပါတယ်သူရဲ့ချုပ်ကန်မှုအောက်မှာဒီယသိစိတ်တွေဖြစ်ကြတယ်ဒါလေးကိုသူကပေါ့နော်အဲ့ဒါကိုပဲအိန္ဒြိယပစ္စယောတဲ့ချုပ်ကန်ထားတဲ့အစိုင်းသတိရှိတယ်ပါဝါရှိတယ်လို့ပြောတယ်ဓာတုသဘာဝတရားသဘာဝတရားချင်းချင်းထိနေတာပဲကိုယ်နဲ့ပါမဆိုင်ကိုယ်နဲ့ပါမဆိုင်ကိုယ်ကမဆိုင်တာကိုအဆိုင်လုံးချင်တယ်လို့ဒုက္ခရောက်တယ်တချို့ကိုယ်သားသမီးပုံပဲလဲသူများသားသမီးတွားပြီးတော့သားသမီးတော်ချင်းနေတာဖြစ်တယ်သားသမီးတော်ချင်းတော့ဒုက္ခရောက်တာပဲရှိတာဟုတ်လားချုပ်တွေသောတပတာသောတိန်တရီသောတိန်တရီဆိုတာဒါထဲမှာရှိတဲ့အပန်းကိုဖိုက်ယူနိုင်တဲ့ဆွမ်းအားရှိတယ်စစ်စစ်ကြီးရတရားကြီးတစ်ခုလုံးကိုမစုံလို့ဘူးဒ အသာအာယုံရဲ့ထင်ဟပ်တဲ့နေရာမှာရှိတယ်။သောတာပတ္တရာယုတ်ကိုသောတိတ်တည်းလို့ခေါ်တယ်တဲ့။အဲ့ဒါလည်းပဲသောတာဝိညာဉ်စိတ်ဈာတိစိတ်တွေဟာသောတာပတ္တရာယုတ်ကြည်လင်ပြတ်သားမှုရှိမရှိပုံမှာအခြေခံပြီးတော့ဖြစ်ကြတာ။ဒီစိတ်တွေရဲ့ကြားခြင်းကိစ္စကိုအဲ့ဒီသောတာပတ္တရာယုတ်ပြင်အထည်ချုပ်ထားတယ်။ဟုတ်ပြီလေအသိစိတ်ကကြားတဲ့အသိစိတ်ကတော်နဲ့မဖြစ်ဒီနာကြားမှုဟာညှော်နေလာပြီဆိုလို့ရှိရင်ဒီကလူကပြောရင်သိမ့်ကြတော့သိမ့်မကြတဲ့အခါကျတော့မပြောတာတော့ဆိုရင်သိချင်တဲ့စိတ်ပါသိချင်တဲ့စိတ်ပါလို့မပြောတာတော့ထပ်ပြရတယ်နာဆိုင်ပြီးတော့ထောင်ရတယ်။ဒီဝချုပ်ကင်နေတာတော့ဆိုသောတာပတ္တရာနေချုပ်တယ်။အဲ့ဒါလူနားရဲ့အကြအာယုပတ္တရာယုညှော့နေလာတဲ့အခါဈာတိစိတ်ကပြည့်ပြတ်သားသားမဖြစ်လာသေးဘူးလေကြောင်။တချို့ကြလို့ရှိရင်သူများပါဇက်လို့တာမြင်လို့ရှိရင်သူဖြစ်တင်းပြောတယ်လို့ထင်တယ်သူကထင်တယ်။ပြတ်တတာတဲ့နာနေတဲ့ပုဂ္ဂိုလ်ရှိသွားပြီပါဇက်မလှုပ်နေတယ်လှုပ်လို့ရှိရင်သူ့အတင်ပြောတယ်လို့ပဲဘုန်းကြီးတို့ငယ်ငယ်တုန်းကအကြောင်းသားတွေကနားသိတဲ့ကောင်ပြောရှင်အကြောင်းသားတွေချင်းချင်းတကားပြောပြီးသူ့ရှိပါပြောပြီးသူ့မကြားတဲ့ကြားသူထင်ပြီးဆိုရင်သူ့ကိုအမတောင်းနေချင်းတယ်အဲ့ရန်လှုပ်တယ်ဆန်တဲ့အကြောင်းသားတွေရန်ဖြစ်တယ်ဆိုအဲ့ဒီလူတွေဖြစ်တတ်တယ်ညာဘယ်သူကနေထိချုပ်နေတာတုန်းဆိုသောတာပတ္တရာအဲ့ဒါကိုပြောတာဣန္ဒတိယအကြာအာယုန်ရဲ့ဒီဈာတိစိတ်တို့ရဲ့ဈာခြင်းကိစ္စမှာဘယ်သူကနေပြီးတော့တွန်းမှုချီးဆိုထားတာတော့ဆိုဒီပတ္တာရာယုန်ရဲ့တွန်းမှုချီးဆိုထားတယ်သောတာပတ္တာရာနေရဲ့တွန်းမှုချီးဆိုထားတယ်အဲ့ဒီသောတာပတ္တာရာလေးပေါ်မှာအခြေခံပြီးတော့ဈာတိစိတ်တွေဖြစ်ကြဖြစ်သောကြောင့်ဣန္ဒတိယပစ္စည်းကိုတွန်းမှုချီးဆိုထားအဲ့ဒီတိုင်းပဲသဘောပေါက်ရမှာဒီမှာလည်းပဲထို့တူပဲဒါနဲ့ပတ်သက်ပြီးတော့ကမ္မထာအထုတ်မယ်ဆိုလို့ရှိရင်သောတပတ္တရာဆိုတဲ့ဒီအကြစိတ်ကလေးပေါ်မှာဒီအကြသောတပတ္တရာလေးဟာကာမဟုတ်ဘူးအိဉ္ဇမမအာဥ္စာလည်းမဟုတ်ဘူးဒိသောအမတ္တိငါလည်းမဟုတ်ဘူးသဗ္ဗိသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးလို့ယုတ်တဲ့မြတ်တာဖြစ်တယ်လို့သူ့အကြောင်းနဲ့သူဖြစ်လာတဲ့ယုတ်တဲ့မြတ်တာဖြစ်တယ်ဒီလိုရှုမြင်ရတယ်အဲ့လိုရှုမြင်မှခုနကတဏမာနအဋ္ဌိကိုပြေရှားနိုင်မှာဖြစ်တယ်ပေါ့အဲ့ဒီမှာဓာတုမကသုတ်မှာဆိုရင်မြတ်စွာဘုရားဟောတယ်သောတံဘိက္ခဝေဓာတုမကဓမ္မစေတာသောတံသာရဆိုတဲ့အခြေယုံလေးဟာသင်တို့ဥစ္စာမဟုတ်ဘူးတဲ့အဲ့ဒီပုံမှာတွေ့ကပ်ပြီးတော့ပြေရှားနိုင်ဖယ်လိုက်ကြပြောတယ်တာမှုတွေပြေရှားဖြစ်လိုက်ကြသူ့ဟာမဟုတ်ဘူးအဲ့လိုဖယ်ရှားနိုင်မှာတံဩပိဏံဣတယဒုက္ခယဝေဒတိဖယ်ရှားနိုင်ပြီဆိုရင်ဣတဒုက္ခတော့မှဖြစ်လိမ့်မယ်။ဟောဒါဖယ်ရှားခိုင်းတာဟာရုပ်ကိုဖယ်ရှားခိုင်းတာမဟုတ်ဘူး၊နာမ်ကိုဖယ်ရှားခိုင်းတာမဟုတ်ဘူး။ဖယ်ရှားခိုင်းတာကတွေ့တာမဟုတ်ဖယ်ရှားခိုင်းတာ။ဒါ Buddhist practice ကဒီတိုင်းပဲအကြောင်းတရားကိုအဓိကထားပါဘူး။ဒါနဲ့ပတ်သက်ပြီးဣန္ဒရိယဘာဝနာသုတ်ပတ်ဆိုပုံနာတရားကိုမြတ်စွာဘုရားမိတ္တဆရာကဘယ်လိုဟောလို့ဣန္ဒြေကိုထိချုပ်ရတယ်ဆိုတော့မိတ္တဆရာဘယ်လိုဟောလို့မကြည့်ပဲနေခြင်းနားထောင်ခြင်းဣန္ဒြေကိုဒါခိတ်တရားရောက်တယ်အဲ့ဒါဆိုလို့ရှင်မိတ္တကမျက်ကန်းနေရသူ့အသူလိုလိုဣန္ဒြေထိပြီးသားဖြစ်သွားပြီနားကန်းနေလို့ရှင်လည်းလိုလိုဣန္ဒြေထိပြီးသားဖြစ်တော့မျက်စိကန်းတဲ့လူနားကန်းတဲ့လူယဟနာမဖြစ်ဘူးအဲ့တော့ထိန်းပြပါလို့ဝမလို့တော့အဲ့ဒါမျိုးပြောတာမဟုတ်ဘူးတဲ့အဲ့ဒါဒိဋ္ဌိထိန်းသိမ့်တယ်ဆိုတာတဲ့ယက်စီကမြင်ပြီးတော့တဏှာမဖြစ်ဘူးနားကကြားပြီးတော့တဏှာမဖြစ်ဘူးဒါဟုတ်တာလည်းထိန်းသိမ့်တယ်လို့ပြောတာဒိဋ္ဌိကိုတိုးတက်အောင်လုပ်တဲ့ဆာဒိဋ္ဌိပေါ်မှာပူပြည့်ပြီးတော့ပြတ်တာမှုတွေဖြစ်ပေါ်ရင်ထိန်းသိမ့်ရမှာလို့ဆိုတယ်နော်ဒါကြောင့်မလို့ယေရှုဘုရားကနာဟုဖယ်ခိုင်းတာမဟုတ်ဘူး။န နားပေါ်မှာတွေ့တာတဲ့အမြင်မှားနေတဲ့တွေ့တာမှုဆိုတဲ့တဏအမြင်မှားနေတဲ့ဒိဋ္ဌိမာလို့ထင်နေတဲ့မာနဒါကိုဖယ်ခိုင်းတာဒီထို့တူပဲအနတ်ကိုရတဲ့နေရာမှာအနတ်ကိုသိတဲ့စိတ်ခန္ဓာပတ္တာရဆိုတဲ့ပတ္တာရရဲ့အခြေချုပ်တွေ့တာဘယ်နေရာမှာထိချုပ်တာလို့ဆိုအနတ်ရှူခြင်းကိစ္စမှာထိချုပ်တာအနတ်ရခြင်းကိစ္စမှာထိချုပ်တာလေအဲ့ဒီစိတ်ဟာဒီခန္ဓာပတ္တာရရဲ့အထက်မြတ်ရှိမရှိပေါ်မှာပြတည်ပြီးတော့အန္တိစိတ်အဖြစ်ရတာဖြစ်တော့ကြောင့်ကာနပ္ပာရယောတိတတိစိတ်ရေအနတ်ရှုခြင်းကိစ္စပေါ်မှာဆိုတော့တော့ဘုရားကြီးဆိုထားတယ်ဒါကြောင့်ဣန္ဒြိယကိုခေါ်တယ်ရှုမြင်ရမှာတော့ခုနတိုင်းပဲအဲ့ဒီကာနပ္ပာသာယုတ်ဟာယုတ်တတ်တတ်များဖြစ်တယ်တို့ဟာမဟုတ်ဒါကြောင့်မလို့ဣဒံမမနေသောအမသူဣဒံမေသောအတ္တလို့ရှုမှတ်ရမယ်ကာနပ္ပာရဟာဒုဥ္စာမဟုတ်ဘောဓိတဲ့ကြောင့်ဖယ်ရှားရမယ်သူ့ပေါ်မှာတွေ့တာပြုလို့ဖယ်ရှားရမယ်။ဟောဒီလိုပဲဟောတာနော်။သာလရဏသာယုတ်မှာဆိုရင်ယသဗျာဟောထားတဲ့တရားတော်တွေရှင်းရှင်းလေးလေးကြွားဝါတရားလေးတွေလည်းဟောတယ်။နောက်ဆုံးတဲ့တစ်ခုမှာဆိုရင်ဟောသွားတာ။ဒီကာဏပတာရယုတ်အနတ်ရဲ့ကာဏပတာရယုတ်ရဲ့ဒီတကုပေါင်းစပ်မှုကြောင့်ကာဏဝိညာဉ်ဖြစ်လာတယ်။ကာဏပတာရယုတ်ဆိုတာလည်းမမြဲဘူးတဲ့အနတ်ဆိုတာလည်းမမြဲဘူးတဲ့။မမြဲတဲ့အရာတစ်ခုကိုဆွဲပြီးပြီးတော့ဖြစ်လာတဲ့အန္တိစိတ်ဆိုတာလည်းမမြဲမနေ။အနိစ္စသံဘူတံဘုဒ္ဓောနိစ္စဘောဟိတတိ။တရားကအရာစကားနဲ့ရှင်းရှင်းလေးအနိစ္စကြောင့်ဖြစ်လာတဲ့တရားတစ်ခုကဘယ်လိုလုပ်နိစ္စဖြစ်မှာတော့အကြောင်းတရားကမှမမြဲတာသူကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားပဲမှမမြဲမလို့ဆိုလိုတာကမမြဲတာကထုံလုံးတဲ့ပစ္စည်းတစ်ခုကမမြဲတာပဲကြည့်ရရှင်းရှင်းပြောရရင်သိတတ်တဲ့အမေအဖေကဝေးလို့ရှိရင်ဒီသားသမီးကလည်းသိတတ်တဲ့သားသမီးပဲဖြစ်မှာပေါ့ဟုတ်ပါဘူးအော်ဒီလိုဆိုလို့เนาะတို့တူရဲ့စီဝါဒီစနေမြတ်ဘုန်းကြီးတို့တွေစားတော့နေကြတဲ့စားတော့နေကြတဲ့အခါမှာဇီဝပတာရရဲ့ချက်မြတ်မှုပေါ်မှာကြည့်ပြီးတော့အရသာတွေရဲ့ထင်ရှားမှုမထင်ရှားမှုကပေါ်လာတယ်။ရသာတိတဲ့စိတ်ဟာလည်းပဲအဲ့ဒီဇီဝပတာရကသွားဖို့ချုပ်ကြိုက်ထားတဲ့အတိုင်းဖြစ်တာ။ဒီလိုအသက်ရကြီးလာတဲ့ပုဂ္ဂိုလ်တွေကပြောကြတယ်။အသက်ကြီးမှစားတဲ့အခါကျတော့သူတို့ဘယ်လိုပြောတော့တို့ငယ်ငယ်တုန်းကဒီအသီးဒီအစားအစာတွေအတော်ရတာရှိတယ်။ခုကျတော့ဒီအသီးတွေကရတာမရှိဘူးလို့ထင်။အသီးကရတာမရှိတာမဟုတ်ဘူး။ဖယားရဲ့ဒီသာသာကိုခံယူနိုင်တဲ့အနေထားကကျော်ကျော်ပါသွားတာ။အသက်ရဲ့ကြီးလာပြီဆိုလို့ရှိရင်ဇီဝပတာရဆိုတဲ့ယုတ်တရားပြောင်းလဲပြီးယုတ်လျော့လာတာ။ဒါကြောင့်မို့အသက်ကြီးဒါလည်းငယ်ငယ်တုန်းကစားတဲ့လောက်ရတာမရှိဘူးလို့ပြောကြတယ်။အဲ့တော့သွားပြစ်တင်တာပဲသွားပြစ်တင်တော့ဆိုအစားအစာသွားပြစ်တင်ပြစ်တင်ရမှာကိုရှင်ဟုတ်ကဲ့အဲ့တော့ကိုနေရာကဇီဝပတာရကရောပန်းသွားသည့်အတွက်ကြောင့်ခေါဏကလယတိဆိုတဲ့ကိစ္စကသူကတော့မဟုတ်ချုပ်ကြင်ထားသည့်အတွက်ကြောင့်လယတိစိတ်တွေမှာလယတိစိတ်တွေရဲ့ပြီးချင်းကိစ္စစားထက်လာမရှိတော့ဘူးတရားရှိဖို့ရှိနေရတာလူတွေပဲစီဝါဟာယုတ်တရားတတ်တတ်ကြတာဖြစ်တဲ့အခါမဟုတ်ဘူး။ဘာဥစ္စာမဟုတ်ဘူး။ဘာရဲ့အတ္တမဟုတ်ဘူး။အဲကြောင့်ကိုတွေ့တာပြီးတော့မနေနဲ့ဖယ်ရှားရမယ်တူတူ။တွေ့တာမှုတွေဖယ်ရှားရမယ်။အလုံးကတပြေးညီအညီတည်းပဲရစောပြန်ဟုတ်တယ်။အဲ့တော့ဆရာဆရာမျက်စိနဲ့အစင်းလေးကိုမြင်တဲ့အခါလည်းပဲဒီဘဝတရားလေးတွေကိုစဉ်းကျင်ပြီးတတ်ဖို့ contemplation လို့ခေါ်တာ။ဒီစေခြင်းမှုစွာလေးတွေကလည်းနောက်ဆုံးမှာဝိပဿနာဉာဏ်ကိုရင့်သွားစေနိုင်တာပေါ့။အဲဒါလေးကြားတဲ့အခါမှာလည်းဒီစွာအားလေးတွေကိုဒီလိုဖြစ်ပုံလေးတွေစဉ်းကျင်သုံးသပ်ပြီး၎င်းကအနန္တလေးရတဲ့အခါမှာအနတ်ရတဲ့အရာကြားတဲ့ဒီတဘာဝတရားလေးတွေကိုစဉ်းကျင်သုံးသပ်ပြီးပို့။လျှာနဲ့အစာအာဟာရကိုစားလိုက်စားလိုက်တရားတာခံတိုင်းခံတိုင်း ဒီတဘာဝတရားလေးကိုစဉ်းစားသတ်မိအဲ့ဒီပုံမှာတဏ္ဍာကမဖြစ်အောင်ခိတ်လေးဆောင်ရှောက်တာတရားကမ္မဋ္ဌာန်းပဲအဲ့တော့ချုပ်ကန်နေတဲ့သဘောလေးတွေဒီမှာတော့ဟောတာအိန္ဒြိယပစ္စယောကာယပတာရကာယပတာရဆိုတာခန္ဓာကိုယ်မှာဗေဒယာစမ်းကြည့်ကြည့်ဖြစ်ရင်သိတဲ့နေရာလေးတွေသဘေဖြားလေးတွေကြတော့ယုတ်တိမသိဘူးမသိရင်ကာယပတာရမရောက်ဘူးလို့ပြောရမှာနော်ကာယပတာရရောက်တဲ့နေရာဆိုရင်ဒီတော်စစ်တည်းရှိတဲ့နေရာအကုန်ကြည့်ဒါကြောင့်မလို့ကာမတာရကိုပျက်စီးစေတတ်တယ်။ Leprosy ဆိုတဲ့ရောဂါမျိုးတွေပဲဖြစ်လာတယ်ဖြစ်။ဆရာဝန်တွေကအခလေးနဲ့ထောက်ပြီးစမ်းတယ်။ကာမတာရရှိမရှိသိအောင်နော်။အဲ့လိုစမ်းလိုက်လို့ထိတာမသိဘူးဆိုလို့ရှိရင်ဒီနေရာမှာဆက်သက်တယ်မရှိဘူး။သူကလည်းပျက်စီးတတ်တဲ့သဘောပဲ။ယောဂါကြောင့်ပျက်စီးတာလည်းရှိတယ်၊သဘာဝကြောင့်ပျက်စီးတာလည်းရှိတယ်။သဘာဝကြောင့်ပျက်စီးတာကိုကြီးတို့ကိုယ်တွေပဲငယ်ငယ်တော့ကသူများခန္ဓာကိုယ်မဆော့တဲ့ဆိုမရှိသူများမဆော့သွားလို့ရှိတာဒီလိုမှားရတာခြေတော့ကကိုယ်ကကိုယ်ခြေတော့ကကိုယ်ကနဲ့အံကြသိမသိဘူးလို့မရှိဘူးလေဒီတော့ကပေါင်းနေဘလောက်ချတာတာဘဏ္ဍအရင်ဒီဘလောက်များများကောက်ဆွကြည့်လိုက်ရင်ကိုယ်ကနဲ့အခုမှတခြားဘဏ္ဍဆိုရင်ပြီးတယ်ခြေတော့ကအဲအခုသက်ကြီးလာတော့မသိတော့သူများဘဏ္ဍမှမှပြီးဆွတ်သွားပြီတဲ့ကာဗတာရရဲ့ပြစ်စည်းလာတဲ့သဘောပြောတာ။အသက်ကြီးလာပြီဆိုရင်တော့ဒီအာယုန်ဟာဒီဆက်စပ်တဲ့ရာပတာရယုန်ဟာအားနေလာတယ်ဆိုတဲ့ဒီပဲပြ။သူကချုပ်ကန်ထားတာ။အရင်တော့ကတော့သူထမ်းမြက်နေတဲ့အချိန်မှာအတိတ်စိတ်သူကချုပ်ကန်ထားနေတယ်။မှန်မှန်ကန်ကနေ။ဟောသူရောပါလာတဲ့အခါကျတော့အတိတ်စိတ်ပြီးတော့လည်းမဖြစ်လာဘူးအတွက်ကြောင့်။အတိတ်စိတ်ရဲ့အပြောသွားတဲ့အတွက်ကြောင့်ဘုက္ခဏဘောပဲနဲ့သူရကဏမမစီသွားတာမျိုးတွေခဏခဏချင်းသွားစွတ်ကြည့်အောင်လည်းမသိဘူးဘုက္ခဏမှာသူက္ခဏမှာခြေတော့ပေးလို့မရဘူးမျက်စိပေးရအားလေကြတော့မျက်စိပေးပြန်တော့လည်းမျက်စိကလည်းခဏတည်းတူးနေမသိပြန်ဘူးအဲ့ဒါကြတော့အမှန်သားကလေးလှုပ်ထားတာပြန်ဒါမို့တချို့ဘုန်းကြီးတွေရှိမှာစာလေးတွေရေးရတာကဝါဟိမဘုန်းကြီးတို့နိုင်ငံတော်ကိုသံဃာဝန်ဆောင်အစီအစဉ်ဘောလာသံဆက်ရဆိုရင်တော့လုပ်တယ်ရှင်တော့ခေါင်းကြီးတို့လည်းအဲ့ဖွဲ့တယ်ပါတော့အစည်းအဝေးကထွက်ပြီဆိုလို့ရှိရင်ခဏအရာ30လောက်ဖြတ်တယ်။ဘာဖြစ်လို့မှစီသွားကြတာရှင်။နောက်ကတော့ကိုယ်ကနဲ့မဟုတ်တော့မယူဘူးဒီတိုင်းပြစ်ထားတာ။အဲ့ဒါခဏအရာပေါင်း30လောက်ပါချန်နေရေးတယ်။ရှင်ကထွက်သွားတဲ့အဲ့ရွယ်ကြီးတဲ့ဆရာတော်ကြီးတွေမှစီသွားကြခဏ။အဲ့လိုဖြစ်တဲ့အဲ့ဒါဘာလို့ပြတာတော့ဆိုကာပတာရဆိုရင်ဒီကာယိတ္တိရဲ့ယောနယ်လာဖို့ကြောင့်ခရတိသိစေသူကနေထိချုပ်ထားတဲ့အတိုင်းဖြစ်လာရတာဒါသဘာဝတရားပဲเนาะဒီတော့ဟိုရည်ရွယ်ပြီးတော့ဒီနေရာမှာကာယပတာရယုတ်ကိုကာယိတ္တိလို့ဒီပေါ်တယ်တရားရှိမှပုံကတော့ခဏတိုင်းပဲစကုပ္ပတာရရှိသလိုပဲသူ့ကိုရှိမှရမယ်။ကိုထိုင်းနေတဲ့အခါပဲဖြစ်စေ၊အိပ်နေတဲ့အခါပဲဖြစ်စေ၊ကိုခန္ဓာကိုယ်ကတခုခုထိနေတဲ့အခါပဲဖြစ်စေ။ဘယ်လိုနည်းနဲ့ဖြစ်ကြည့်ရလေးကိုကြည့်ပြီးတော့ဖြစ်ပြီးစိတ်ကလေးပေါ်လာဖို့ကာပတာရနဲ့စဘာတို့လက်နှချောင်းထိတစ်ချောင်းကဖွတ်တတ်ပါ။တစ်ချောင်းကကာပတာနာပေါ့။အိယာပေါ်ဆိုလို့ရှိရင်အိယာကအေးတာရှိမယ်၊နွေးတာရှိမယ်၊ပျော့တာရှိတယ်၊မာတာရှိတယ်အေယာကဖွတ်တတ်ပါကိုယ့်ရဲ့ခန္ဓာကိုယ်ကကာပတာအဲ့ဒီနှစ်ခုထိပြီးမှုတွေကိုထိလိုက်လို့သိလာတဲ့အသိစိတ်တွေသဘာဝတရားတွေဟာဆိုင်ရဆိုင်ရအကြောင်းတွေကြောင့်ဖြစ်ပေါ်လာမှုတွေနှလုံးသွင်းပြီးတော့ကာယပတာရဟာလည်းငါမဟုတ်ဘူးနော်ကာယပတာရဟာလည်းငါမဟုတ်ဘူးဖွတ်တတ်ပါကလည်းငါမဟုတ်ဘူးဒီနှစ်ခုပေါင်းစုံပြီးကြောင့်ဖြစ်လာတဲ့ကာယဝိညာဉ်စိတ်ထိပြီးစိတ်ကလည်းငါမဟုတ်ဘူးသဘာဝတရားတွေဒီကသူ့အကြောင်းနဲ့သူဖြစ်ချင်ရတာဖြစ်တယ်။သဘာဝတရားတသက်ပဲဖြစ်တယ်။ငါလည်းဆက်ရှိရှိဘူးဆိုတော့ရှင်းရှင်းကြီးပြင်အောင်ရှင်းပါရမယ်။အဲ့ဒါကကမ္မထဘာဝနာရှိတယ်။သဘာဝတရားဖြီးတိုင်းဖြီးတိုင်းအဲ့ဒါတည်ထားပြီးရှင်းပါရမယ်။အလေ နေလုပ်ပြီးလာတဲ့အခါကျတော့နောက်ကြတော့ဒီအသိဉာဏ်အရှင်းတန်းထားကြရမှာပေါ့။ဟောတတ္တဝါဆိုတာအခုလို့ဉာဏ်ရှိတယ်၊နားရှိတယ်၊သခေါင်းရှိတယ်၊ဆရာရှိတယ်၊ခန္ဓာကိုယ်ရှိတယ်။ဓာတ်ငါးလို့ဆိုတော့ချုပ်ပဲ့မှုတွေတစ်ခုရှိတယ်။ဣဋ္ဌိန္ဒရေတဲ့ပုရိသိန္ဒရေတဲ့ချုပ်ပဲ့မှုတွေလေဣဋ္ဌိန္ဒရေဆိုတာအဋ္ဌိဘာဝယုတ်ပြောတယ်။အမျိုးသမီးဖြစ်ဖို့ရိုးစိတ်ဆိုးဆော့ဖိမိတ်ကိုတော့ဘာဖိမနီးနေတယ်ခေါ်တယ်။အဋ္ဌိဘာဝယုတ်ဒီအဋ္ဌိဘာဝယုတ်ကဘယ်မှာရှိတော့ဆိုဒီကိုယ်လုံးမှာပြတ်တက်နေလို့ရှိတယ်။သူကဘာကိုချုပ်ကန်နေတော့ဘာကိုလွှမ်းမိုးထားတော့ဆိုအဲ့ဒီအဋ္ဌိဘာဝယုတ်တွေကကိုယ်အနံမှာလွှမ်းမိုးထားတဲ့အတွက်ကြောင့်အဋ္ဌိဘာဝယုတ်ရှိတဲ့အမျိုးသမီးတယောက်ရဲ့ပြောဖို့ဆိုဖို့အပန်းအလေထားသွားတာလားတိပိစီမှာလည်းမတူတာဖြစ်တယ်။အဲ့တော့သူကနှောင်းမိုးထားတယ်လို့ပြောတယ်။စိတ်တွေစိတ်ထားကိုလည်းသူကနှောင်းမိုးတယ်။အမျိုးသမီးတယောက်ရဲ့စိတ်တွေစိတ်ထားအမျိုးသမီးတယောက်ရဲ့အပန်းအမျိုးသမီးတယောက်ရဲ့သွားလာပုံပုံမှန်ပြောဖို့ဆိုဘယ်သူကထိန်းချုပ်ထားတော့အဲ့ဒီအဋ္ဌိဘာဝယုတ်လေးရဲ့ထိန်းချုပ်ဒါကြောင့်သူ့ကိုဣန္ဒြေလို့ခေါ်တာဣဋ္ဌိန္ဒြေလို့ခေါ်တာအဲ့ဒါဖို့ယုံမယုံပေါ့ဟောအမျိုးသားကြတော့ဣဋ္ဌိန္ဒြေပုရိသိန္ဒြေဘုံဘဝယုံအဲ့ဒီဘုံဘဝယုံဟာလေခန္ဓာကိုယ်တစ်ခုလုံးမှာနှက်ပြီးတော့တည်နေတယ်အဲ့ဒီနှက်တည်တဲ့သဘာဝတရားရှိနေလို့ရှိရင်အဲ့ဒီဘုံဘဝယုံလွှမ်းမိုးထားတဲ့ပုဂ္ဂိုလ်ရဲ့အပန်ကကြီးတယ်နော်သွားလာလာခကြညာပြောရဆိုတာလဲခကြညာဟိုလူလူညာညာဟုတ်အဲ့ဒါလို့မတူတဲ့အမျိုးသမီးတွေနဲ့မတူတဲ့အပူရတယ်ဖြစ်တာလူရဲ့အနေထားရောမတူလားဒီလိုမတူညီမှုတွေကိုဘယ်သူကထိန်းချုပ်လို့ဆိုရင်ဒီအဋ္ဌိတရေကိုပြိသိတဲ့ကိုထိန်းချုပ်နေတာဒါလည်းဓာရီအားလည်းပဲယုတ်တရားသက်သက်များတာဖြစ်တယ်ဒီယုတ်တရားတွေကဘာကြောင့်ဖြစ်တာတော့ကံကြောင့်ဖြစ်တာလို့ပြောကံကြောင့်ဖြစ်တယ်ဒီကံကြောင့်ဖြစ်တယ်လို့ဆိုတဲ့နေ့မှာဣဋ္ဌိတရေလည်းပဲကံကြောင့်ဖြစ်တယ်ပုရိသိန္ဒတိလည်းကံကြောင့်ဖြစ်တယ်လို့ဆိုလို့ရှိရင်ဘယ်ကံတော့လို့ဖေးပြောနော်ဘယ်ကံတော့ဆိုတာစဉ်းစားအဲ့တော့စားတဲ့အချိန်ပြောရမယ်ဆိုလို့ရှိရင်ဣဋ္ဌိတရေဣဋ္ဌိဘာဝယုတ်ဖြစ်တာအကုသို့ကံကြောင့်နိုင်ငံကြပြေးတတ်တော့အဲ့လိုပြောရင်ရဖြစ်ရမပြောဘုန်းကြီးတို့ရှောင်နေတယ်အဲ့ဒါနိုင်ငံကပြေးတတ်တာသူကအယူဆတစ်မျိုးရှိဒီဘုရားဘာသာတွေထဲမှာပြောလို့ရတယ်အဲ့ဒါပြောရင်သူတို့ညင်းမှာပဲဖြစ်တယ်နော်စာရတဲ့ပြောမယ်ဆိုရင်ဒါအထက်ကရာထဲမှာရေးထားတာဆိုရင်အကုသို့ကံကြောင့်ဣတိဘဝရဖြစ်တယ်ကုသို့ကံကြောင့်ဘုံဘဝရဖြစ်တယ်သူတို့ရေးထားတယ်အဲ့တော့မျိုးသမီးတွေဘွားမနေနဲ့ပေါ့မျိုးသမီးဘွားရောက်ရတာအကုသို့ကံကြောင့်ရောက်တယ်လို့ပြောတယ်ဟုတ်တယ်ဟုတ်တယ်အကုသို့ကံကြောင့်ရောက်တယ်ဆိုတာကာမသမိစ္ဆာသရကကျူးလွန်နေယောက်ျားတယောက်ဟာမျိုးသမီးဖြစ်တယ်လို့ပြောတာဟုတ်တယ်သို့တော်မျိုးသမီးတွေကမျိုးသားဖြစ်ခွင့်မရှိဘူးလားဆိုရှင်ဘယ်လိုလုပ်ဖြစ်ခွင့်ရှိလားတော့လို့ဆိုလို့ရှိရင်ခုနကအမျိုးသမီးဘွားပေါ်မှာဆန္ဒတွေ့တာမှုပြတ်ရစိတ်ကပြတ်ရပြန်ပြီးတော့ကုသကောင်းမှုလုံတိုင်းလုံတိုင်းမျိုးသားဖြစ်ရပါလို့ wish to နော်ပြင်ထန်တဲ့ဆန္ဒတစ်ခုထားကုသကောင်းမှုလုံအောင်အဲ့ဒါဆိုလို့ရှိရင်မျိုးသမီးတယောက်မျိုးသားဘဝရပြန်ရနိုင်တယ်လို့ပြောတယ်။အော်နိုင်ငံခြားအမျိုးသမီးတွေရဲ့လူသားပြောလို့ကတော့သူတို့အကုသိုလ်ကြောင့်ဖြစ်တဲ့ဆိုရင်တော့အဲ့ဒါရန်တွေးမသေးချာတယ်။ရန်တွေးမသေးချာတယ်သူတို့ကအဲ့ဒါကိုလက်ခံသို့တော့အရသာလေးနေအထက်ကရာတို့ဘာလို့ရေးထားတာလဲကြည့်မယ်ဆိုရင်ဒီတိုင်းပဲရေးရေးထားတဲ့အတွက်ကြောင့်အဒီအထက်ကရာဆရာတွေပါသူတို့ကပြန်မာတော့မှာတော့မဟုတ်တန်တရားတွေရေးတယ်လို့ပြောတော့မှာအဲ့တော့မျိုးသမီးတယောက်ကမျိုးသမီးဘဝကြီးပဲဆက်ဆက်ပြီးတော့ဘာကြောင့်ဖြစ်တာတော့လို့ဖြစ်မှာပေါ့သူကဒါကိုစဉ်းစားတယ်မျိုးသမီးဘဝကိုစဉ်းစားနေတယ်စဉ်းစားနေလို့ရှိရင်မျိုးသမီးဘဝပဲဆက်ဆက်လာ ပထမဖြစ်တာတော့အကုသိုလ်ကြောင့်ဖြစ်တာနောက်တာကတော့စိတ်နဲ့စိတ်နဲ့နေတဲ့အတွက်ကြောင့်ဒီဟာမလုံးမြောက်နိုင်ဘူးပေါ့အေးမစိတ်နဲ့တော့ဘူးအမျိုးသားဖြစ်စီဖြစ်ချင်တယ်ဆိုလို့ရှိရင်တော့အဲ့ဒါဖြစ်တယ်ဘုန်းကြီးတို့ပဲတော်ကြီးဆိုလို့ရှိရင်ကုသိုလ်ကောင်းမှုလုံတဲ့လုံတဲ့ယောက်ျားဆင်တွေဖြစ်ရပါလို့ဒီလိုစုတောင်းတာကြာတော့ဘာမိတော်ဘုမလို့ဘာလို့ရောဆိုယောက်ျားဖြစ်နေပြီနော်အဲ့ဒါလို့ဆိုတယ်တိတိဘာဝယုံနဲ့ဘုံဘာဝယုံဒါဘယံနေစလာတာတော့ဆိုခုခေတ်သိက္ခာဆရာတွေကတော့ပြောပါဘောဟောမုံဘာလို့ညာလို့ပြောပါအဲ့ဒီဟောမုံကဘူးကလောက်တာတော့ဆိုရင်တော့ကံပဲပေါ့အဲ့တော့ဘုဘက်ကိုလိုက်ရှာမယ်ဆိုရင်ကံပဲအဲ့ဒီကံနေရာကျတော့သူတို့ဘာနဲ့စားထုတ်ဘုရားသခင်ဆန်းနေတာနဲ့စားထုတ်အဲ့တော့ကိုလုံးတဲ့ကံတရားတွေကိုယ်တဏ္ဍာမှာဖြစ်တာပဲရှင်တဏ္ဍာမတိပြတော့ခဲ့တဲ့ဘဝတွေတော့ခုနှစ်ဘဝလောက်သူကအမျိုးသမီးဖြစ်ခဲ့တယ်ဆက်တော်ကြီးဆွေဝဲထဲမှာဒါရဏကသဝသံမှာရုษာမင်းသမီးဆိုရှင်တဏ္ဍာမလောက်ပါဘူးသူကအမျိုးသမီးကိုရောက်သွားတယ်ဘာဖြစ်လို့ရောက်သွားတာတော့ဆိုတော့ကာဝိတိမိတ်ဆရာကတည်းချုပ်လို့ပဲရှင်ရောက်တာအဲ့တော့အမှုတို့ကြောင့်ဖြစ်တယ်ဆိုတာအဲ့ဒါကိုပြောတယ်အဓိကအဘုဒ္ဓကြောင့်ဖြစ်လာတဲ့ဘဝလေးမှာပျော်နေတယ်တချို့ပျော်နေတယ်ဒီဘဝလေးကိုချိန်နှက်တယ်ဒီဘဝနေရတာဟိုတဲ့ပေါ့ချိန်နှက်နေတယ်အကုန်ချိန်နှက်တော့လည်းချိန်နှက်เสียရပဲအမျိုးသမီးသုံးပစ္စည်းတွေပုံများအဲ့တော့ဒီဘဝလေးသူတို့ချိန်နှက်နေတဲ့အတွက်ကြောင့်ပြောင်းလဲဖို့ဆိုတာသူတို့ကိုယ်တိုင်ကဆန္ဒမရှိဆန္ဒမရှိတဲ့အတွက်ကြောင့်ပြောင်းလဲဖို့ဆိုတာမဖြစ်ဘဝဆိုတာဒီလိုပဲตายာဖို့ကတွန်းပို့သွားတာပဲအဲ့ဒါအဋ္ဌိတ္တိနဲ့ပုရိသေတ္တိရဲ့တွန်းပို့ချုပ်ကိုက်ပုံကအဲ့ဒီတိုင်းဘာတွေကိုလမ်းမို့ထားတာတော့အမှုရာတွေကိုတွန်းပို့ထားတယ်ပြောုံဆိုပုံတွေကိုတွန်းပို့ထားတယ်အတန်ကိုတွန်းပို့ထားတယ်ဒီတခါတခါကျတော့အစီငေါ်မတက်တာလည်းရှိတယ်အမျိုးသမီးကယောက်ျားသားကြီးဖြစ်နေတာလည်းရှိတယ်သိတယ်သဘာဝတရားနဲ့တခါတလေမှားသွားတာရှိတယ်နော်ဒီသောဘုံခန္ဓာကိုယ်အခြေအနေမတူတဲ့အခါကျတော့အမျိုးသမီးကအတန်ဝေါ်ကြီးနဲ့ဖြစ်နေတာရှိတယ်နော်ဒါမျိုးသားဖြစ်ပြီးတော့တခါမိမသားနေနဲ့လည်းဖြစ်ချင်ဖြစ်နေတာကာမမှုတွေတွေကဇေဝရပဲပြောရတာမာယာမှုတွေတွေတော့သဘာဝတရားမှလည်းပဲရှိတာပဲနော်ဤကောင်းပြီအဋ္ဌိတ္တိပုရိသေတ္တိဆိုတော့သတ္တဝါတွေဟာဒီလိုပဲမျက်စိနန္ဒာတရားကိုဆိုတာတွေနဲ့တိဆောက်ထားပြီးဒီထဲမှာကိုယုတ်မာယုတ်တွေပဲပါလာတယ်။အဲဒီလိုပါလာတဲ့သတ္တဝါဟာဘာနဲ့ရှင်သန်နေတော့ဆိုတော့ဒါကဇီဝိတ္တတွေဆက်ဖြစ်ပြီးပြန်။ဇီဝိတ္တတွေကဒီတဘာဝတရားတွေဆက်ဆက်ပြီးတော့ဖြစ်ဖို့ရတယ်။ဥပမာပဲအခုခေတ်သိပ္ပံတွေပြောသလိုဆဲဆိုတဲ့ကလပ်သီးလေးတစ်ခုပြတ်သွားရင်အဲဒီဆဲလေးကနောက်ထပ်တစ်ခါသိပ္ပံဖြစ်သွားတယ်။အဲဒီလိုပြတ်သွားပြီးအသိပ္ပံဖြစ်အောင်ကဘယ်သူကထိမ့်ပေးနေတာတော့ဆိုဇီဝိတ္တကထိမ့်ပေးနေတာ။ဆဲလေးပြက်ပြီးတော့ဒီဇီဝိတမရှိတော့ဘူးဇီဝိတကနေပြီးတော့ထိသိမ်းချောင်းချောင်းကိုမရှိတော့ဘူးဆိုပြက်သွားတဲ့ဆဲလေးကနောက်ထပ်အစားပြန်ဖြစ်မှုရှိတော့ဆိုလိုတာလို့တိပိတိပိမှာအောက်ကအပြစ်ကလေးရှိနေသေးတယ်ဆိုလို့ရှိရင်အကိုင်းလေးခုတ်လိုက်လဲပြန်ပြီးတော့ထွက်လာတာပဲအရွက်ကလေးဖဲလိုက်လဲပြန်ထွက်လာတာပဲအညွန့်လေးချိုးလိုက်လဲပြန်ထွက်လာတာပဲဩအပြစ်ကိုချိုးလိုက်ပြီးဆိုလို့ရှိရင်အပြစ်ကိုတူးလိုက်ပြီးဖြတ်လိုက်ပြီးဆိုရင်ခဏလေးမလာတော့ဘူးနော်အဲ့ဒါမျိုးလိုပဲဇီဝိတ္တိတ္တိဆိုတာရှင်းသန်းနေဖို့ရအတွက်ကမ္မဇယုတ်ညရှင်းသန်းဖို့ရအတွက်ထိခွက်နေတာအဲ့တော့ပေါင်းလိုက်တဲ့အခါကျတော့ဒီမှာသကုပ္ပတာရသောတပတာရခန္ဓာပတာရသီဝပတာရကာယပတာရပတာရယုတ်၅ခုရဲ့ဒိဋ္ဌိဘာဝယုတ်ဘုံဘာဝယုတ်ဆိုတဲ့ဒီယုတ်တွေတော့ပေါင်းလိုက်တဲ့အခါကျတော့ရုပ်ပေါင်းခန္ဓာကုနော်ဇီဝိတရဲ့ဇီဝိတရဲ့သက္ကုပ္ပတာရသောတပ္ပတာရကာနာပ္ပတာရသီဝပ္ပတာရကာယပ္ပတာရအဋ္ဌိဘာဝဘုံဘာဝအလုံးရှိခုဒါရီယကမ္မဇယုတ်တိပဲခေါ်ကံကြဖြစ်တဲ့ယုတ်တိအဲ့ဒါတွေကဆိုင်ရဆိုင်ရကိစ္စတွေမှာတို့ကတော့မဟုတ်ကြီးဆိုတာလို့တို့ဆိုပိတရေလို့ခေါ်တယ်ပိတရေလို့ခေါ်တာနောက်တစ်ခါအ န်တရားတွေကိုလွှမ်းမိုးကြည့်စုထားတာကိုလည်းရှိသေးတယ်အဲ့ဒါကိုလည်းပဲဇီဝိတ္တိတရေလို့ပဲခေါ်လိုက်တယ်အဲ့တော့ဇီဝိတ္တိတရေဆိုတဲ့အထက်မှာနှစ်ခုဆိုင်တယ်ပေါ့ရုပ်ဇီဝိတ္တိတရေနဲ့အန်ဇီဝိတ္တိတရေအန်တရားတွေလည်းပဲထပ်ထပ်ထပ်ထပ်ဖြစ်နေအောင်ခေါ်တဲ့အန်ဇီဝိတ္တိတရေကနေပြီးတော့ဖတ်တည်ပေးနေတယ်ရုပ်ဇီဝိတ္တိတရေသဗ္ဗဇာယုတ်တွေထပ်ထပ်ဖြစ်အောင်လည်းပဲဒီရုပ်ဇီဝိတ္တကနေပြီးတော့ဖတ်တည်ပေးနေတယ်ဒီလိုဆိုလို့ပေါ့အဲ့ဒါမျိုးလို့ဒါသတ္တဝါတွေရဲ့အခြေအနေတစ်ခုပြောပြပြီးတော့အဲ့ဒါလိုအခြေအနေရှိနေတဲ့သတ္တဝါတွေကသတ္တဝါလို့ဖြစ်လာပြီဆိုလို့ရှိရင်ဘာတွေရှိလာတော့သတ္တဝါတွေမှာအဓိကခံစားချက်ကလေးတွေရှိအဲ့ဒီခံစားချက်ဆိုတာဘာလို့ဆိုရင်ဣတိရေ၅ပါးဝေဒနာနဲ့ပတ်သက်တဲ့ဣတိရေ၅ပါးဒုက္ခိတရေဒုက္ခိတရေသောမနစိတ်တရေသောမနစိတ်တရေဥပိ္ပခိတရေခန္ဓာချက်နဲ့ပတ်သက်ပြီးတော့ဘာပြောပြောလဲအဲ့ဒီလိုခန္ဓာချက်တွေကြောင့်မို့လို့တ attva တွေဟာဝေဒနာဖြစ်เสียတဏှာလို့ဆိုပြီးတဏှာတွေဖြစ်နေကြတာခန္ဓာချက်မရှိဘူးဆိုရင်တဏှာဖြစ်เสียအကြောင်းမရှိဘူးเนาะအခုလို့သက္ကုသောတာကာဏဒီဘာကာယတွေရှိတယ်အဋ္ဌိဘာဝဘုံဘာဝတွေရှိတယ်ဒါတွေရှိနေတဲ့အတွက်ကြောင့်ခန္ဓာချက်တွေကတားတယ်ဒုက္ခတဲ့ကာယကကိုယ်ကိုယ်နဲ့ပတ်သက်တဲ့ခန္ဓာချက်ဒုက္ခတဲ့ကိုယ်နဲ့ပတ်သက်တဲ့ဆင်းရဲတဲ့ခန္ဓာချက်သောမနတ္တတဲ့စိတ်ထဲကဝါသမှုဒေါမနတ္တစိတ်ထဲကဝါနေမှုဥပိ္ပခဝါသဝါနေမှုထင်ရှားမှုအဲ့ဒီလိုခန္ဓာမှုတွေ၆သတ္တဝါတွေဟာညင်ညူးနေရတယ်ဝိရဏပစ္စယတဏှာဆိုတာဖြစ်ရတယ်လို့ဣန္ဒြေတဲမှာလည်းပဲအဲ့ဒီခံစားမှုတွေဟာသူ့ရဲ့စိတ်ကိုနှောင်းမိုးထားတာဖြစ်သောကြောင့်ဣန္ဒြေယာပြောဝိရဏတွေဟာခံစားမှုပေါ်မှာသူကနှောင်းမိုးထားတယ်ကဲအဲ့ဒါနှောင်းမိုးထားတာဒါတွေကဘာတတ်နိုင်လို့ဆိုဘာမှတတ်နိုင်ဘူးဘာဝတရားအတိုင်းပဲရှိလို့ဆိုတော့ဆရာဆရာတာဖြစ်လာလို့ရှိရင်ဆရာဆရာကိုနှောင်းမိုးတော့တို့တော့အဲ့ဒီဣန္ဒြေတဲမှာအဲ့ဒီလိုခံစားမှုတွေနဲ့တဏှာလဲနေရတဲ့အချိန်မှာတဏှာထွက်ပေါက်မရနိုင်ဘူးလားဆိုရနိုင်တယ်။အဲ့ဒါတွေကျတော့ထူထောင်ပြီးတော့ပြရမယ်။ဘာတွေတော့ဆိုပြီးဆက်ပြတယ်။သတ္တိတရေတဲ့၊ဝိရိယတရေ၊သတိတရေ၊သမာဓိတရေ၊ဉာဏ်တရေ။အဲ့ဒါကတော့ခန္ဓာကိုယ်ထဲမှာစိုးစအနေနဲ့ရှိပေမဲ့ထူထောင်ပြရမယ်၊ကြီးထွားအောင်လုပ်ရမယ်။သတ္တိတေကံကံဤကျိုးယုံကြည်မှုတွေတရားကုန်တရားကုန်သံဃာကုန်ယုံကြည်မှုတွေမကံစွာဆုံးဖြတ်နိုင်မှုတွေယုံကြည်မှုကိစ္စမှာနှောင်းမိုးကြည့်ဆိုထားနိုင်တယ်သတ္တိတေအဲ့တော့တရားဟာဘုဒ္ဓနာမှာထူထောင်ပေးရမယ့်တရားလူတက်အောင်လုပ်ရမယ့်တရားဖြစ်တယ်နောက်တစ်ခါဝိရိယတေကျွတ်ပန်အထောက်တာကျွမ်းအားထုတ်မှုဆိုတာမနေ့ကပြောခဲ့တယ်လို့ပဲပြေဆုံးမှုရယ်ဖယ်ရှားမှုရယ်ဖြစ်စေမှုရယ်တိုးပွားအောင်လုပ်မှုရယ်ဒီလေးမျိုးပဲဝိရိယဆိုတာအဲ့ဒါစူးစမ်းရမယ်အဲ့ဒီစူးစမ်းမှုဖြစ်တန်တရားဝဆင်းကလျောက်နိုင်တယ်ဝိရိယတည်းဝိရိယကိုလည်းထူထောင်ရမယ်သတိတည်းဝိရိယတည်းသတိတည်းသတိကိုလည်းထူထောင်ရမယ်တတိထူတော်မို့ရာအတွက်တတိတမစေညာပပဆိုပြီးမဟာတတိပဏ္ဏတမဟောတာရရှိတယ်။သွားရင်သွားတယ်လို့သိတယ်နော်။အဲ့ဒါလို့တတိတရားကိုထူတော်နေရာကာနုပတနာတတိပဏ္ဏဝေရဏနုပတနာစိတ်ဓာနုပတနာဓမ္မနုပတနာဆိုတဲ့တတိပဏ္ဏလေးမျိုးနဲ့တတိထူတော်ကိုထူတော်နေမြတ်စွာဘုရားဟောတာ။အဲ့ဒီချင်းစင်တွေကိုချင်းချင်းဖြင့်တတိတရားကိုထူတော်အောင်မယ်။အဲ့ဒီထူတော်မှုကလည်းအမှတ်ရဖို့ပေါ်မှာသူ့ရဲ့အတူတူဝါဖြစ်တဲ့တရားတွေပေါ်ရှင်ပဲတရားတွေပေါ်မှာသူကတော်မှုထားတယ်။တတ္တာကယုံကြည်ပြီဆိုရင်တတ္တာနဲ့အတူတူဝါဖြစ်တဲ့စိတ်စေတဲ့လေးတွေကလည်းယုံကြည်မှုကိစ္စအရလို့လေ။သူကအောက်ဆုံးလိုက်နေတာကိုဝိရိယကြိုးစားပြီဆိုရင်ဉာဏ်နဲ့စိတ်တွေကပြင်းနေလို့ဖြစ်တတ်မှာမဟုတ်ပဲ။ဝိရိယနဲ့ရှင်တဲ့စိတ်တွေကလည်းကြိုးပမ်းအားထုတ်မှုဖြစ်လာတယ်။တတိတရားကအမှတ်ရနေပြီဆိုရင်ဉာဏ်နဲ့သူနဲ့ရှင်ပဲစိတ်တွေကလည်းအမှတ်ရတာကိုဖြစ်လာတယ်။အဲ့လိုနှောင်းမိုးထားတာဣထုတ္တဝေသမာဓိတ္တိစိတ်တွေကိုအာယုန်တစ်ခုတည်းပေါ်မှာစုစည်းထားတယ်ကောင်းစွာထားနိုင်တဲ့အနေထားတစ်ခုရတာ လူထားသည့်အတွက်ကြောင့်တမာရီရဲ့စွမ်းအားကြောင့်ဉာဏ်နဲ့စိတ်တွေစရတဲ့တွေသူနဲ့သူတို့ကရှင်းတဲ့စိတ်တွေစရတဲ့တွေကလည်းအာယုန်တစ်ခုတည်းပေါ်မှာစူးကြတာ။ဟောနာသူရဲ့သောမုထာမှုပဲချုပ်ကန်ထား။ဘိညာဉ်တည်းဆိုတာဝဲဝဲပြပြအမှန်တရားသဘာဝတရားကိုသိရှိတဲ့ကိစ္စမှလည်းဉာဏ်ကဆိုင်ရဆိုင်ရသူနဲ့အတူတူဖြစ်တဲ့တရားတွေကိုသောမုကြည့်ဆိုတာ။အလုံးဟာဘဝဝိပြပြသိလာကြတယ်ဟောဒီလိုဖြစ်တာနော်အဲ့ဒါလို့ဒီ၅မျိုးကဘိဝိဒ္ဓတ္တမှာထူထောင်တယ်အဲ့ထူထောင်တဲ့အခါမှာရှင်ဉ္ဇဉ်တရေရဲ့အဆင့်အတန်းမတူညီတာလေးတွေကိုဆက်ပြီးလို့ပြတယ်ရှင်ဉ္ဇဉ်တရေဟာစဘာသောအမပုရုဇဉ်ပုဂ္ဂိုလ်တွေမှာရှိတဲ့ရှင်ဉ္ဇဉ်တရေသောတပန်ပုဂ္ဂိုလ်တွေမှာရှိတဲ့ရှင်ဉ္ဇဉ်တရေကျန်တဲ့သက္ခပုဂ္ဂိုလ်တွေတဏ္ဍာမှာရှိတဲ့ပြဉ္ဉေတွေနဲ့ရဟတာပုဂ္ဂိုလ်မှာရှိတဲ့ပြဉ္ဉေတွေရဲ့ထူးခြားမှုတွေကြည့်ကြတယ်လို့နောက်ပြဉ္ဉေတွေကိုပဲထပ်ပြီးတော့အသေးစိတ်ထပ်ခွဲပြန်တယ်အနိညာတံယတ္တမိတေတရေတဲ့အနိညာတံယတ္တမိဆိုတာမတိသေးတာတွေကိုသိအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျိုးပန်းအထုပ်သူရဲ့ဣတရေဆိုတာသောတပန်ပုဂ္ဂိုလ်သောတပန်ပုဂ္ဂိုလ်ဟာဘယ်တော့မှမသိခဲ့ရသေးတဲ့သစ္စာလေးပါးကိုပထမဆုံးသိတာဒီဘယ်တော့မှမသိရသေးတာသက္ကရာကံတို့အနာကံတို့ယန္တာတို့ဆိုတာသောတပန်တော်ကသိခဲ့ပြီးသားထပ်သိတာပဲရှင်းပြီးသားထပ်တင်တာပဲအဲသစ္စာလေးပါးကိုပထမဆုံးသိအခုဒိဋ္ဌိကိုပထမဆုံးမြင်အဲ့ဒီသောတပန်ပုဂ္ဂိုလ်ရဲ့အတိပညာကိုအနိညာတညတ္တမိတ္တိတရေလို့ပြောခေါ်တယ်သောတပတိမဲမှာရှင်တဲ့ဣတရေလို့ပြောတာပေါ့နော်။သောတပတိမဲစိတ်နဲ့ရှင်ကျွဲလာတဲ့ပညာဟာမတိသေးတဲ့ဘယ်တော့မှသံဃာမှာမတိရသေးတဲ့သစ္စာလေးပါးကိုသိအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရှင်ညာကျိုးကိုအထောက်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အကြောင်းသောတပတိမဲနဲ့ရှင်ကျွဲလာတဲ့ဣတရေကိုပဋိညာတညတ္တမိဣတရေလို့ခေါ်တယ်။နောက်တစ်ခါသတ္တပတိဖို့လို့အရတမေတုဆိုတဲ့အထီအောင်ပေါ့လေသက္ကရာဂามိမဲ့သက္ကရာဂามိဖို့နာဂามိမဲ့နာဂามိဖို့လို့လည်းရှင်တွဲလာတဲ့ပညာရည်တွေကတော့သူကသောတပတိမဲ့နဲ့သိခဲ့တဲ့အတိုင်းအတိုင်းလိုက်ပြီးတော့သိချတာသောတပတိမဲ့သိပြီးသားအတိုင်းလိုက်သိတာကြောင့်မလို့သူတို့ကပညာတရေလို့ဒီလိုပြောတာနော်အာဆိုတာသိထားတဲ့အပိုင်းခြားအတိုင်းညာသိတယ်ဆိုတဲ့အဲ့ဒီသောတပတိမသိသွားတဲ့အတိုင်းအတာအတိုင်းဒီကနောက်လိုက်သိရတယ်။သူတို့ကထွင်ပြီးသိတာမဟုတ်ဘူးပေါ့။ဒါကြောင့်မလို့အလဲမှာရှိတဲ့ရောဂုတ္တရာမှာရှိတဲ့ပညာတွေကိုအင်းငိတရေလို့ခေါ်လိုက်ပြီးနောက်ဆုံးမှဉာဏ်တာပုဂ္ဂိုလ်ရတဲ့ပညာကြတော့အညာတာဝိတရေ။သိပြီးသားဖြစ်သွားပြီးသိတဲ့ကိစ္စအပြည့်ပြည့်စုံသွားတဲ့ပုဂ္ဂိုလ်ရဲ့အင်းတရေလို့ပြောတာနော်။ဒါကပညာတရေကိုထပ်ပြီးတော့သေးသေးပြအာတော့ဂုတ္တရာနဲ့ဆိုင်တယ်အဲ့ဒီလိုဆိုင်ရဆိုင်ရလွှမ်းမိုးထားလို့ဒီတဘာဝတရားတွေကိုဣန္ဒြေလို့ခေါ်ပါတယ်အားလုံးပေါင်းလိုက်တဲ့အခါကျတော့ဣန္ဒြေ22ပါးဖြစ်သွားတယ်အဲ့ဒီဣန္ဒြေ22ပါးကိုပဲရပိုက်ကျမ်းမှာလည်းပဲဒီ22ပါးကိုခေါ်တယ်ဣန္ဒြိယပစ္စယောမှာလည်းပဲဒီ22ပါးတွေကအဋ္ဌိန္ဒြေပုရိသေဣန္ဒြေတွေကတော့ဉာဏ်တွေကိုခေါ်တယ်အဋ္ဌိန္ဒြေပုရိသေဣန္ဒြေတွေကတော့ဣန္ဒြိယပစ္စည်းအနေနဲ့ခေါ်ဘူးအဋ္ဌိန္ဒြေပုရိသေဣန္ဒြေတွေကဣန္ဒြေတော့ဟုတ်တယ်သောမုကြည်ဆိုတာတော့ဟုတ်တယ်သို့သောဣန္ဒြိယပစ္စည်းမတတ်ဘူး။ဒါဖြစ်လို့မတတ်ဘူးလို့ပြောတာတော့ဆိုအဋ္ဌိန္ဒြေဘယ်ချိန်ကစပေါ်တော့လို့ပြောလိုက်တဲ့အခါသတိစိတ်ကလေးပေါ်တဲ့အချိန်မှာစပေါ်တယ်။အဲ့ဒီအချိန်မှာအမျိုးသမီးရဲ့အမှုအရာအမျိုးသားရဲ့အမှုအရာစပေါ်လာသူနွားမိုးရမယ့်အရာတွေမပေါ်သေးဘူးအဲ့ချိန်မှာတရေစိတ်ကလေးမှရှိတဲ့အချိန်မှာကလလရည်ကြည်လေးထိုက်ပါဘယ်လိုလုပ်ပြီးတော့ဒီကလလရည်ကြည်လေးကဟိုသွားပုံလာပုံလေးကပြောပြောင်းတယ်သွားပုံလာပုံကကျန်းတယ်လို့ပြောလို့ပြရမှာအဲ့ချိန်အမှန်အနေနဲ့လည်းသူနွားမိုးစရာမရှိသေးဘူးပေါ့လားအဲ့ချိန်အဲ့ဒါကြောင့်မလို့သူကအဲ့ဒီအချိန်မှာနွားမိုးစရာမရှိသေးဘူးသူတော့ပေါ်နေပြီဒါကြောင့်မို့အဲ့ချိန်ကလေးထဲမှာသူပေါ်တဲ့ဣန္ဒရိယပစ္စည်းပစ္စည်းမှသူဟောတတိယစိတ်ပရိသေအခိုင်မှာသူကလွှမ်းမိုးစရာမရှိဘူးเนาะအဲ့လိုဆိုလို့တယ် ဒါကြောင့်အိန္ဒိယပစ္စည်းမတတ်ဘူးလို့ဒီလိုညမသာမိမှဆိုတာပေါ့ဣဋ္ဌိတေပုရိသေတေကအိန္ဒိယပစ္စည်းမတတ်ဘူးဆိုတာအိန္ဒိယပစ္စည်းအနေနဲ့ခေါ်ဘူးလို့ပြောတာနော်မှန်ပါဗျာဒီပေါင်းလိုက်တော့အခုဣဋ္ဌိတေ22မျိုးအဲ့ဒီဣဋ္ဌိတေ22မျိုးဟာဘုန်းကြီးတို့တွေရဲ့တဏ္ဍာမှာသူဆိုင်ရဆိုင်ရအကြောင်းတရားတွေကြောင့်ဖြစ်ပြီးတော့ဆိုင်ရဆိုင်ရကိစ္စတွေမှာတော့ဘုကြည့်ဆိုထားတယ်သဘာဝတရားတွေများတာဖြစ်တယ်ဒီသဘာဝတရားတွေကသတ္တဝိရိယတတိသမารိပညာဆိုတာတွေကိုခေါင်းကြီးတို့တွေကကြီးပွားတုတ်တဲ့အောင်လုပ်ပြီးဇန္တာတွေကတော့သိအောင်လုပ်ဖို့နဲ့ထိုသဘာဝတရားတွေပေါ်မှာတွေ့တာမှုမရှိအောင်ကြိုးစားအထောက်ဖို့ဖြစ်တယ်တွေ့တာမှုကိုဖယ်ရှားနိုင်ဖို့အတွက်သတ္တဝိရိယတတိသမารိပညာဆိုတာတွေကိုကြီးထွားအောင်လုပ်မှဖယ်ရှားနိုင်တာဖြစ်တယ်ဒါကြောင့်ဝတ္တနိတ္တိဝိရိယတ္တိတတိတ္တိသမာဓိတ္တိတွေကိုမိမိတို့တဏ္ဍာမှာစိတ်တန်ထွားကြိုက်လောက်ပွားများအထုတ်ခြင်းဖြင့်ဇာတဲ့ဣန္ဒြေတွေပေါ်မှာတော့ဘူးကြီးစိုးနေတဲ့ဖြစ်လာနိုင်တဲ့တွေ့တာမှုတွေပါမနာတွေနော်ပွားရတဲ့အယူအမြင်တွေဓာတ်တွေကိုဖယ်ရှားနိုင်အောင်ကြိုးစားအထုတ်ရမယ်လို့ကိုယ်စီကိုယ်စီသဘောကျပြီးကျင့်ကြံကျုပ်ကိုအထုတ်နိုင်ကြပါစေကုန်သတည်း
ပါရမီအဆင့်အဆင့်မြင်လည်းမြင်၍